ကျမ်းမာတော်မူပါစဒူတော်မောင်ရေလူတကူမှာအရေးအကြီးဆုံးကကျမ်းမာရေးပဲမဟုတ်လားငါတူကျမ်းမာရေးအတွက်အဓိကအထောက်အကူအပြည့်ဆုံးကလည်းရေးမဟုတ်လားငါတူဒီတစ်ပတ်ငါမင်းကိုငါတို့နိုင်ငံကတောက်ရည်တန်းနဲ့တက်ဆိုင်တဲ့အကြောင်းကိုနည်းနည်းပြောပြခြင်းနဲ့ကွယ်ငါတို့နိုင်ငံမှာတောက်ရည်တန်းဘူးတွေစပြီးအသုံးပြုလာတာဆယ်စုနှစ်နှစ်ခုကျော်လောက်ရှိခဲ့ပြီဒီမတိုင်ခင်ငါတို့ဘိုးဘွားတွေလက်ထက်ကလေးကတောက်ရည်ကိုမြေအိုးဓမ္မမဟုတ်အင်းတုံအိုးတွေနဲ့ထည့်ပြီးငါတို့သုံးခဲ့ကြတယ်နွေရာသီမှာမြေအိုးထဲထည့်ထားတဲ့ရေအေးအေးကလေးကိုအုံမုတ်ခွက်နဲ့ခတ်ပြီးတောက်ခဲ့ရတဲ့အရာတာကိုပြန်ပြီးတန်းတမိပါတယ်ငါတူတကယ့်တဘာဝဆန်တဲ့ရေအေးအေးကလေးပါပဲအဲ့ဒီနောက်ပိုင်းနီးပညာတွေဖွံ့ဖြိုးတိုးတက်လာတော့ငါတို့ရေတန့်ဆက်ယုံကထုတ်တဲ့ရေတန့်တွေကိုပြောင်းတောက်ခဲ့ကြတယ်တောက်ရည်အိုးတွေနေရာမှာ20လီတာရေတန့်ဘူးတွေအစားထိုးသုံးလာခဲ့ကြတယ်လူတကိုယ်စားအတွက်1လီတာဘူးလေးတွေကိုပြောင်းသုံးလာခဲ့ကြတယ်ရေတန့်တွေစပြီးအသုံးပြုလာကြတော့ငါတို့နိုင်ငံမှာနာမည်ကြီးကုမ္ပဏီနှစ်ခုသုံးခုလောက်ပဲရှိခဲ့တယ်အဲ့ဒီကုမ္ပဏီတွေကထုတ်တဲ့ရေတန့်ဘူးတွေကိုငါတို့အလုံးယုံယုံကြည်ကြည်နဲ့သုံးဆွဲခဲ့ကြတယ်ယုံကြည်စိတ်ချရတဲ့အနေထားမှာလည်းရှိခဲ့ပါတယ်နောက်ပိုင်းရေတန့်ယဉ်ကျေးမှုထွန်းကားလာပြီးတောက်သုံးသူတွေများပြားလာတော့ရေတန့်ဆက်ယုံတွေအပြိုင်အယိုင်ပေါ်လာကြတော့တယ်ဆက်ယုံကြီးတွေကနေဆက်ယုံကလေးတွေမိသားစုတစ်ပိုင်းတစ်နိုင်ဆက်ကလေးတွေနဲ့ထုတ်တဲ့ရေတန့်ဘူးတွေနာမည်အမျိုးမျိုးတစိ့အမျိုးမျိုးနဲ့အမျိုးပေါင်းရာချီပြီးပေါ်လာခဲ့တယ်အဲ့ဒီမှာနီးဥပဒေအားနည်းတဲ့ငရုနိုင်ငံရဲ့ထုံးစံအတိုင်းကမောက်ကမတွေအများကြီးဖြစ်လာတော့တာပါပဲတကယ်ဆိုရေတန်းဆက်ယုံအတွက်လုပ်ငန်းလိုင်စင်လျှောက်ရင်အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာန FDA ကိုထုတ်လုပ်မဲ့ပစ္စည်းနမူနာတွေအရေးအသွေးမှီမှီစစ်ဆေးခံဖို့ပေးပို့ရပါတယ် FDA ကစစ်ဆေးပြီးအရေးအသွေးမှီမှလုပ်ငန်းလိုင်စင်ကိုချပေးပါတယ်အခုဆိုရင်တနိုင်ငံလုံးအတိုင်းအတာနဲ့စီစစ်ခွင့်ပြုပြီးလုပ်ငန်းလိုင်စင်တရားဝင်ချထားပေးတာဆက်ယုံပေါင်း344ခုရှိပါတယ်ငါတို့ဒါပေမဲ့မင်းသိတဲ့အတိုင်းအဂရိလိုက်စားပြီးဤဥပဒေစိုးမိုးမှုအားနည်းတဲ့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့ခြုံငုံမိအောင်စီစစ်ဖို့အတွက်ကလည်းအခက်အခဲရှိနေသေးတဲ့အတွက်တရားဝင်လိုင်စင်မရှိပဲခွင့်ပြုချက်မဲ့ထုတ်လုပ်ရောင်းချဖြန့်ဖြူးနေတဲ့အသေးစားဆက်ယုံတွေတပိုင်းတနိုင်လုပ်နေတဲ့လုပ်ငန်းတွေအများကြီးရှိနေပါတယ်ငါတို့ဒါကြောင့်ငါတို့ပြည်သူတွေဟာတန့်ရှင်းမှုမရှိပဲပိုးမွားမတန့်စင်ထားတဲ့ရည်တွေကိုနေ့တိုင်းပိုက်ဆံပေးပြီးတောက်သုံးနေကြရတယ်ရေတန့်ဘူးတွေကရေထဲမှာအနယ်နှစ်တွေပါနေတာရေတန့်တောက်သူတိုင်းမကြာခဏကြုံဘူးကြမှာဖြစ်လို့အထူးဆန်းအောင်မဟုတ်တော့ပါဘူးတခါတလေပိုးဟက်ဥတွေအတွဲလိုက်ပါလာတာပိုးလောင်လန်းတွေပါလာတာအနက်အသက်ဆိုးရွားနေတာမျိုးလဲကြုံဘူးခဲ့ကြမှာပါတခါကဆိုနာမည်ကြီးတောက်ရေတန့်ကုမ္ပဏီကြီးကထုတ်တဲ့ရေတန့်ဘူးတွေမှာ visiting ကတ်ကြီးပါလာလို့ဟိုးလေးတစ်ကျော်ဖြစ်ပြီးမီဒီယာတွေထဲမှာတောင်သတင်းအနေနဲ့ပါလာခဲ့သေးတယ်မဟုတ်လားဆိုတာကရေတန့်ဘူးတွေကိုရေစစ်နဲ့တောင်မစစ်ပဲရေပုံပိုင်ကနေဓာတ်ရိုက်ထည့်ပြီးပါကင်ပြန်ပိတ်ရောင်းနေတာတွေလည်းငါတို့ကြုံဘူးမြင်ဘူးကြားဘူးဖတ်ဘူးခဲ့ကြပါတယ်တလောကရန်ကုန်ဘူရာကြီးမှာသက်စင်ကန်းကရေတွေကိုရေစစ်နဲ့စစ်ပြီးပါကင်ပြန်ပိတ်ရောင်းနေတာကိုသတင်းတော့တယောက်ကဓာတ်ပုံရိုက်ပြီးလူမှုကွန်ရက်ပေါ်တင်ခဲ့သေးတယ်ရေတန့်ဘူးတွေကိုပါကင်ပြန်ပိတ်တဲ့ဆက်ကလေးတွေကလည်းထောင်ကနန်းလောက်ပဲရှိတဲ့အတွက်မတမာသူတွေအတွက်အလွယ်တကူကိစ္စလွေးတွေဖြစ်နေတာပေါ့ငါတူနောက်တစ်ခုကကုမ္ပဏီကြီးတွေဟာရေတန့်ဘူးတွေကိုအရေးသွေးမိမိဖြန့်ဖြူးထုတ်လုပ်လိုက်ပေမဲ့ကိုယ်စလေအဆင့်ဆင့်လက်ထဲကိုရောက်သွားတဲ့အခါမတမာမှုလောက်တာမျိုးလဲရှိနိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်အမှန်တကယ်နစ်နာသူတွေကတော့စားသုံးသူငါတို့ပြည်သူတွေပါပဲငါတို့ပြည်သူတွေဟာမတန့်စင်တဲ့ရေတွေအရေးအသွေးအာမခံချက်မရှိတဲ့ရေတွေကိုငွေကြေးအကုန်ကျခံပြီးတောက်သုံးနေကြရတယ်ငွေကုန်ကြီးထိုက်တန်တဲ့တန့်စင်တဲ့ရေကိုမတောက်သုံးကြဘူးဖြစ်နေတယ်ကိုယ့်ဖာသာကိုအိမ်မှာရေကိုကြိုချက်ပြီးတောက်သုံးတာကမှအန္တရာယ်ကင်းဘေးရှင်းမဲ့အနေအထားမျိုးဖြစ်နေတယ်ငါတို့ငါဖြစ်စေချင်တာကအစားအသောက်နဲ့ဆေးဝါးကုတ်ကဲရီဦးစီးဌာနကနေပြည်နယ်အလိုက်တိုင်းဒေသကြီးအလိုက်မြို့နယ်အလိုက်ရက်ွက်အလိုက်မှတ်ပုံတင်မထားတဲ့စံချိန်စံညုံးမမှီတဲ့ထောက်ကန့်ချက်မရှိဘဲထုတ်လုပ်ဖြန့်ဖြူးရောင်းချနေတဲ့လုပ်ငန်းတွေကိုပိုက်စိတ်တိုက်စီစစ်အရေးယူပေးဖို့ပါပဲအရေးယူတဲ့အခါမှာလဲထိရောက်တဲ့အရေးယူမှုတွေလုတ်ပေးစေခြင်းပါတယ်စံချိန်စံညုံးမပြည့်မီရင်လုပ်ငန်းလိုက်စင်ပိတ်သိမ်းတာပြင်းထန်တဲ့ထောင်နှံငွေဒဏ်တွေချမှတ်တာမျိုးတွေလုတ်ပေးစေခြင်းပါတယ်ကွယ်လုပ်ငန်းလိုက်စင်ကြပြီးသားဆက်ယုံတွေကိုလည်းဒီအတိုင်းလွတ်မထားပဲရှောင်းတခွင်ဝင်ပြီးပြန်လဲစစ်ဆေးတာတဆင့်ကိုယ်စလဲပြန်ယူပြီးပြန်လဲရောင်းချတဲ့ဆိုင်တွေကိုလည်းထိရောက်တဲ့စစ်ဆေးမှုတွေလုပ်တာမတမာမှုတွေလုပ်ထားတာတွေ့ရင်ချက်ချင်းအေးအေးယူဆောင်ရွက်ပေးတာတွေလုပ်ပေးစေချင်ပါတယ်ကွယ်ဒီလိုဆိုမတမာသူတွေလည်းထင်တိုင်းမကျဲရတော့ပဲငရုပြည်သူတွေလည်းအေးအသွေးမှီတဲ့ငွေကုန်ကြေးကျခံရကြိုးနဲ့တဲ့ဝန်ဆောင်မှုမျိုးပြန်ပြီးရလာနိုင်ကြမှာပါငါတူကဲပါလူကလေးရေအယတအစိုးရတဲ့လက်ထက်မှာအဂရီလိုက်စားမှုကင်းဝေးပြီးပြည်သူတွေရဲ့ကျန်းမာရေးကိုအလေးထားဆောင်ရွက်နိုင်ပါစေလို့အပါတို့ဆုတောင်းလိုက်ကြတာပေါ့ကွယ်မင်းလဲအရင်ငါ့စီစာပြန်ရေးပါအောင်မင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အပါ 三年五。